ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မှုဟာအချိန်မရွေးဖြစ်လာနိုင်တယ်လို့အခုခါမှာအမေရိကန်ကယုံကြည်လာပြီးဖြစ်တယ်လို့ဒါဟာဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအကြီးမားဆုံးစစ်ရေးလှုပ်ရှားမှုလည်းဖြစ်လာနိုင်တယ်လို့သမရအင်ဂျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတနင်္ဂနွေနေ့မှာပြောပါတယ်။ရုရှားဟာယူကရိန်းကိုစစ်အင်အားအလုံးအရင်းနဲ့ဝင်ဖို့လုပ်နေတယ်လို့ယုံကြည်တဲ့အတွက်လည်းတုံ့ပြန်ရေးအတွက်ပြင်ဆင်ဖို့ပြင်းပြင်းထန်ထန်ဆောင်ရွက်နေရတယ်လို့ Jake Sullivan ကNBC သတင်းဌာနမေးမြန်းခံမှာပြောခဲ့တာပါ Fox သတင်းဌာနကတော့ရုရှားကနေယူကရိန်းကိုတိုက်ခိုက်ဖို့အချိန်မရွေးလှုပ်လာနိုင်တယ်လို့ဒါဟာလာမယ့်သတင်းဖတ်တွေအတွင်းမှာလည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုရုရှားကတိုက်ခိုက်နိုင်ခြေက80ရာခိုင်နှုန်းရှိနေတယ်လို့ American ထောက်လှမ်းရေးတွေကတွက်ချက်ထားကြောင်းလည်းပြောပါတယ်ဒါအပြင်ဒီလိုဝင်ရောက်ကျူးကျော်မယ်ဆိုရင်ယူကရိန်းပြည်သူတွေလည်းတေချာဆုံးရှုံးမှုကြီးမားနိုင်တယ်လို့ American ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအများချမှတ်မှာဖြစ်တဲ့အတွက်ရုရှားအတွက်လည်းအထိနာဖို့ရှိတယ်လို့ပြောပါတယ်။ရုရှားဘက်ကဘာပဲလုပ်လို့အမေရိကန်ကတုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်ဆိုပေမဲ့ရုရှားရဲ့လုံခြုံရေးစိုးရိမ်ချက်နဲ့ပတ်သက်ပြီးအမေရိကန်နဲ့နေတိုမဟာမိတ်29နိုင်ငံတို့ဘက်ကလှုပ်ဆောင်ဖို့ရှိတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဖို့အတွက်အမေရိကန်ဘက်ကဆန္ဒရှိတယ်လို့လည်းပြောပါတယ်။